ဝမ်းမေးမှာအခုဒီနေ့မနေ့ကရွာသားတွေနဲ့ရဲတပ်ဖွဲ့တွေနဲ့တို့ပြိပခဖြစ်တယ်ကြားလို့ပါရှင့်
ဟုတ်တယ်ခင်ဗျညီသိန်းတာပေါ့ဗျာခြံစည်းုပ်ခတ်တာပေါ့ဖြစ်တာကမနေ့ကညကနေပြီးတော့ကျွန်တော်ရွာသူရွာသားတွေကအဲ့မှာသွားဆောက်ရေးကြတယ်မနေ့ကျတော့9နိုင်လောက်မှာသူတို့ရဲရင်က405လောက်ရှိမယ်နောက်ပြီးတော့ဝမ်ဝမ်ကိုမီကတရုတ်လုပ်သားတွေပါတယ်နောက်ပူရိုဇာက3စီးပါတယ်အဲ့ချိန်ကစပြီးတော့အလုပ်စလုပ်တာပေါ့အဲ့တော့ရွာသားတွေကတားတယ်ပေါ့သူတို့လူချင်းနဲ့ဒီဧရိယာကိုခြံစည်းုပ်ခတ်တော့ရွာကနေရာရောကြီးမြူသားတဲ့နေရာတော်တော်များများကပါသွားတယ်အဲ့ဒီ
အဲ့ဒီခြံစည်းုပ်ခတ်တဲ့နေရာဘယ်နေရာလဲရှင့်
ကျန်ပြိုကတဲ့နေရာလက်ရှိလက်ပရောင်းတော့စီမံကိန်းပေါ့ဦးချင်းပူအောင်တောင်းဆိုတာအဲ့ဒီတောင်ကြီးကိုသူတို့ဖြိုနေတယ်အဲ့ဒီကမြေသာပုံတွေကိုပုံမှုပေါ့တော့ဝက်မီရွာရဲ့ကျွန်တော်တို့အရက်မျက်နှာနဲ့ပြောမယ်ဆိုရင်အနောက်ပဲပေါ့အဲ့နောက်ဘက်မှာရွာရဲ့လေယာစိုက်ပုံတွေရှိတယ
်ပြိပခဖြစ်တယ်ဆိုဘယ်လိုပြိပခမျိုးဖြစ်သွားလ
ဲအဲ့ဒါပြိပခဆိုတာအကျန်းဖက်မှုတော့မဖြစ်ဘူးမနေ့9နိုင်ကနေစပြီးတော့ဖြည်တင်ဖြစ်လာလိုက်ကြတာသူတို့ပထမဒီဘက်ကစကိုင်းတိုင်းတိုင်းဒေသကြီးကဒီရဲမှုကြီးနဲ့မတူတူဝင်လို့နဲ့စကားပြောတာတော့ရှိတယ်သူတို့သိမယ်ဆိုတဲ့ area ဟာအဲ့လိုခြံစည်းုပ်ခတ်မယ်ဆိုဝက်မီရွာကနေရာရိုကြီးမယူထားတဲ့15ဧကာလောက်ပါမယ်ပေါ့နော်တိုးတော်လေအခုတကယ်လှုပ်တဲ့ခါကျတော့ဂျုံငင်းတွေကိုတော့သူတို့ကဝိုက်ပြီးတော့သူတို့ခတ်သွားတယ်သူတို့လူကြီးနဲ့ဥစ္စာကိုတောင်နဲ့မြောက်ကိုကားလိုက်တဲ့ခြံစည်းုပ်မှာလေကဒီဝက်မီရွာနေရောဧကာတဝက်လောက်ပါသွားတယ်ရခင်ကသူတို့သတ်မှတ်ထားတဲ့ညှိနှိုင်းထားတဲ့ဥစ္စာမျိုးမဟုတ်ပဲနဲ့ခြံစည်းုပ်ခတ်တယ်ပေါ့
ဟိုရဲအင်အားအဲ့လောက်အများကြီးကဘာဖြစ်လို့အဲ့နေရာမှာရှိနေတာလဲရှင့်
ရဲရတော့ဥပေကြောင်းရသူတို့လုံချွင်းခြံစည်းုပ်ခတ်ဖို့လုံချွင်းယူပြီးတယ်ပေါ့ဗျာတကယ်ခြံစည်းုပ်ခတ်တာကတော့တရုတ်လို့တမားလေးလူသားနဲ့မြေကြီးတွေကိုထိုးတယ်တန်တိုင်းကြီးဆိုင်တယ်ခြံစည်းုပ်ခတ်တယ်အဲ့တော့ကျွန်တော်တို့ဒီဘက်ကရွာသူရွာသားတွေနဲ့တရုတ်လုပ်သားတွေနဲ့ထိတ်တိုက်ဥထုံးကိုထုံးဖြစ်ကြတယ်ပေါ့လူသားနဲ့ထိုးတာလူသားအရှိမဝိုင်းရမောက်ပြီးတော့ဝိုင်းရမောက်ထိုးထိုးလိုက်တော့တကုန်တရားအသက်အန္တရာယ်တော့မထိခိုက်လိုက်ဘူးပေါ့ဗျာ
ဘယ
်နိုင်ဘွယ်လောက်မှာတော့မတ်တက်တက်ဝင်းနဲ့သူညီမမတ်ဖြူဖြူရင်းအပပါဝင်ပေါ့နော်ရှစ်ယောက်လောက်တော့လူဖန်ခေါ်သွားတယ်သူတို့ကြေးတောင်ကြီးမှာရှိတဲ့ဒီဝန်နှန်းကျူပူတဲ့ကားကြီးနော်ဟိုဆန်တဘိန်ကားကြီးပေါ်မှာသူတို့အဲ့ပေါ်မှာထည့်ပြီးတော့ဖိတ်ထားလိုက်တယ်အဲသူတို့ရဲ့အဲ့ကားတွေကနေကြွေးကြော်တဲ့အတန်းလေးနဲ့ကျွန်တော်ကြားရတယ်ပေါ့နော်ဒီဘက်ကလည်းပါဒီရွာသားတွေကပြန်ပြီးတော့ကြွေးကြော်ပေါ့အလိုတွေဖြစ်နေကြတယ
်မတ်တတော်ဝင်းတို့ဖန်ခံပြီးနောက်ပိုင်းဒီရွာသားတွေနဲ့ဒီကုမ္ပဏီအခြေအနေနောက်ဒီလုံခြုံရေးအခြေအနေတွေရောဟိုဘယ်လိုအခြေအနေတွေဆက်ရှိနေလဲရှင့
်ဒီဘက်ကရွာသူရွာသားတွေကဒီကားတွေခြံစည်းရိုးတွေကိုသူတို့တွေကဟိုဘက်ကကျွန်တော်တို့ဝက်မီရွာရဲ့နေ့လယ်12နာရီလောက်ကြာတော့ရွှေလီဆိုတဲ့ရွာကရွာသူရွာသားတွေကလည်းဒီဝက်မီပါကိုလာပြီးတော့ပူပေါင်းကြပြီးတော့ကာလာတဲ့ခြံစည်းတွေသူတို့ကတောင်ဘက်ကကင်ကိုကမြောက်ဘက်ကနေဖြတ်ဆိုပြီးအဲ့လိုကြီးဖြစ်ကုန်တာသူကကာလိုက်ကိုကဖြတ်လိုက်ရဲရဲလည်းတောင်ကြီးမြောက်ပြီးပေါ့ဗျာနှစ်ဖက်တင်းမှမူလေအနေငယ်ဖြစ်တယ်တိုးတော်လေဒီကရွာဖုန်းကြီးကနေပြီးတော့တုံးဆွဲဓာဆွဲဖြစ်တဲ့ခါကျတော့ဒါတွေမလို့သိနေကြအောင်ဆိုပြောပြီးအခုတော့လက်ရွာသူရွာသားတွေကိုရွာတွေကိုပြန်ခေါ်လာတယ်အကြမ်းဖက်မှုမဖြစ်အောင်ပေါ့ရွာသားတွေရောက်လာတဲ့အချိန်မှာတော့ဒီတေဟုတ်လို့သမားတွေကဒီရွာသူရွာသားတွေမကျေနပ်လို့ဖြိုလဲထားတဲ့ခြံစည်းတွေကိုတေဟုတ်လို့သမားတွေကပြန်ကာပြီးတော့သူတို့ပြန်ထွက်သွားကြပြီအဲ့နေရာနေပြီးတော့
ကုမ္ပဏီကဘာကြောင့်အခုလိုခြံစည်းရိုးခတ်တာလဲသူတို့ဘာလုပ်ဖို့လို့လို့သိရလဲရှင
့်အဓိကအဲ့ဒီမိုင်းဥကာလာမှာတောင်ကိုဖြိုးရင်ကျွန်တော်တို့ဒီတောင်ရင်းရဲ့အပေါ်ကိုကျွန်တော်ဒေသခေါ်ဆိုခေါင်းပေါင်းလို့ခေါ်ကြတယ်အဲ့ခေါင်းပေါင်းကိုဖြိုးပါမယ်ပြီးတော့မှအဲ့တောင်ရင်းရဲ့ဒီအခြေမှမှသူတို့ကတတူရိုင်းအကျော်ကိုရှိတာ哦အဲ့တော့အဲ့ဒီကဖြိုးလိုက်တဲ့ညီစားတွေကပုံမဲ့နေရလို့လေညီနေရအဲ့ဖြိုးနေတဲ့တောင်နဲ့ဝက်မီရဲ့နောက်ဘက်ကရာခွင်းနဲ့အနီးဆုံးပဲအနီးဆုံးလမ်းကြောင်းပဲနောက်ပြီးတော့ဒီဝက်မီကြီးရွာကသူတို့စီမံကိန်းဒီဇိုင်းတွေမှာဝက်မီရွာကလေယာဉ်မြေသိမ်းမှုကိစ္စတွေမဟုတ်ရွာပြောင်းရမယ်ဆိုရဲစီမံကိန်းဒီဇိုင်းအရှိပြီလားဒါတွေကိုညှိနှိုင်းပြီးလုံဆောင်နေစေမှာအခုလိုမျိုးဖြစ်တာပေါ့နော်ရွာလည်းရင်ကအင်ဂျီတရားလောက်ရှိတာဦးအင်ဂျီတက်ဝက်လောက်ရှိကျန်တာဒီဝမ်ဝမ်ပုံမြင်ရနေနေရချတဲ့ရွာတက်လို့ခေါ်တဲ့နေရာပြောင်းသွားတယ
်အခု
တကယ်ဒီမှာရှိနေတဲ့ရွာကလူတွေကလေယာဉ်မြေပိုင်ဆိုင်မှုတွေများတယ်ဒါသူတို့လုပ်ငန်းနဲ့သူတို့ရွာနဲ့ပေါ့နော်ချီကြနေပြီဖြစ်တဲ့အတွက်တို့ကမပြောင်းလို့ရဘူးပေါ့
ကုမ္ပဏီအနေနဲ့ပေါ့လေဟိုအရင်ကဒေါ်ဆန်းစုကြည်တို့ဦးဆောင်တဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကနေပြီးတော့ဒီထုတ်ပြန်ထားတဲ့ကြေညာချက်အတိုင်းတို့ရောချေးပေးတာမျိုးတွေနောက်တစ်ခါဒေတာဖွင့်မျိုးကြီးအတွက်ကိုပြန်ပြီးစီစဉ်ပေးတာမျိုးတွေရောတော်တော်ပြည့်ပြည့်မြောက်မြောက်ရှိလား
အဲ့တော့ဗျာဟိုရွာတွေအားလုံးကအားရကျေနပ်မှုမရှိကြဘူးပေါ့အကောင့်တွေဖွေးကော်မတီကဥက္ကဋ္ဌလာသွားတဲ့အချိန်မှာဥက္ကဋ္ဌထွန်းကလည်းပြောသွားတာကဒီထောက်ပံ့ရေးပေါ့နော်12သိန်း8သိန်း3သိန်းအဲ့လိုပေးမယ်ဆိုတဲ့ဥစ္စာမျိုးကလည်းပြောသွားတဲ့ဥစ္စာလေးကရှိတာဒီရောကြီးကိုဘယ်လိုမျိုးလုပ်မှာလဲဒေသခံတွေနဲ့ပူးပေါင်းပြီးလုပ်မှာလားဒေသခုမျိုးကြီးကိုဘယ်လိုလုပ်ကြမှာလဲဝင်လင်းပြင်သာမှုကလည်းနည်းနည်းတော့ဗျာအဲ့ဒီပုံမှာအကုန်လုံးရွာသူရွာသားတွေကတို့လို့တို့လို့ဖြစ်ကြတော့ပေါ့ဟိုအခုကျွန်တော်တို့အတိအကျတော့မသိနေရာရောကြီးမဟုတ်ပဲနဲ့အဲ့ဒီရောကြီးအတွက်နင့်နာတဲ့လူတွေကိုထောက်ပံ့ကြီးပေါ့နော်ပထမနေရာက12သိန်းဒုတိယနေရာက8သိန်းတတိယနေရာ3သိန်းဆိုပြီးအဲ့လိုပေးမယ်လို့အတန်းကြားတယ်တင်းကနေရာပေးမယ်ဆိုပြီးတော့သွားထုတ်ကြတော့မထုတ်ပေးသေးဘူးတဲ့
ကိုဝင်းကြောင့်မှုရဲ့ကျေးဇူးတင်ပါတယ်နော်